ဒီကနေ့ကျွန်တော်တို့ရဲ့စနစ်ကြောင်းဆောင်ရေးစတင်ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်နေကြပြီမဲ့ဆန္ဒပြပွဲကတော့နေရာနှက်မှာဆက်ရှိနေသေးပါအရက်သားအစိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးစစ်တပ်ကအာဏာသိမ်းလိုက်တာရပ်ပေါင်း 54ရက်ကြာခဲ့ပါပြီဒီချိန်ကာလအတွင်းမှာအကြမ်းဖက်ဖြိုခွဲတိုက်ခတ်မှုတွေကြောင့်တိုက်ဆုံရသူတွေလည်းရာနဲ့ချီရှိလာပါတယ်
ဒီကနေ့နှစ်ရက်ကျွန်းကပဲအကျန်းပတ်ဖြိုခွဲတိုက်ခတ်တာတွေလုပ်ခဲ့ပြီးဒီကနေ့မှာတော့စနစ်ပြတပိတ်တွေမရှိပေမဲ့လို့လူနေရက်ွက်တွေလည်းဝင်ရောက်တိုက်ခတ်တာနဲ့လူငယ်တွေကိုဖမ်းဆီးတာတွေလုပ်နေလို့ထွက်ပြရသူတွေလည်းရှိနေပါတယ်။ဒီရက်ွက်တွေကကလေးတွေအများကြီးပဲအမသူတို့ပေါ်အစွဲထားပါတယ်အဲ့ဒီလမ်းကြောင်းထဲမှာဒီမြောက်မိချုံမယ်လို့လည်းကြားထားပါတယ်အမရက်ွက်တွေကလူငယ်ကလေး
စပြီးတက်ဆွဲတာမှာတက်ဆွဲပြီးတော့ရက်ွက်ထဲဒီလိုက်ဖြစ်တယ်ရက်ွက်ထဲအိမ်လေးကိုဖြစ်တယ်ကျောင်းမှာအိမ်လေးကထွက်မလာနဲ့ဆိုပြီးပြောတယ်ကွာညာအေးအူတိုင်းဘက်ကိုပြန်တဲ့ကလေးတွေပြောတော့မိခွေစီလည်းမိခွေစီပတ်လည်မှာလည်းအမစစ်ကားပေါ်မှာလည်းအကောင်လေးတွေအများကြီးပဲဆွဲထားတယ်လို့ပြောတယ်မှာအလောလောဆယ်အမအဲ့ဒီစိုင်းလာမျိုးနယ်ကကျူးကျော်မှနေတဲ့လူတွေအတွက်အရှိတ်ဆိုင်ဆုံးပေါ့နော်သူတို့မှရေမရှိပါဘူးဆန်မရှိပါဘူးမှအကုန်ပြက်လက်နေပါတယ်လိုင်တာရလုံးဝအမင်းရောက်ရေမဖြစ်နေပြီဒီမှာတော့ဘယ်သူမှမကယ်တော့ဘူးလားလိုင်တာရကို
လိုင်တာရမျိုးနယ်အတွင်းမှာလက်နက်ကင်ထားတဲ့စစ်တပ်နဲ့ရဲတပ်ဖွဲ့တွေကအချမ်းဖတ်မဖြိုခွဲနိုင်အောင်သူတို့နာရအထက်လမ်းတွေဖြစ်တဲ့ကျိုးတရားနဲ့ဘေးနောင်တရားအနီးကရက်ခွက်တွေစီးသူတွေဟာအကာအရံတွေကိုတားဆီးခဲ့ကြပေမဲ့လို့မိရှုဖြက်စီခံခဲ့ကြပါတယ်။စစ်တပ်နဲ့ရဲကတော့လှန်သာယာမျိုးနယ်အတွင်းမှာသာတက်ဆွဲထားပြီး၃ရက်ကြာတဲ့အထိအကြမ်းဖက်တာတွေလုပ်နေကြဆဲဖြစ်ပါတယ်။ဒီကနေ့မနေ့အစောပိုင်းကလည်းအောင်စီယာတရားကနေတမကုံနာအထိလမ်းတစ်လျှောက်မှာရှိတဲ့အကာအရံတွေကိုဖြက်စီးတာအပြင်လူအုပ်စုတွေ့ရင်ပြစ်ခတ်ချင်းချောက်တာတွေလုပ်နေတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်
။အင်းစင်အောင်စီယာတရားကနေညာဘက်ကိုပြေးရင်တွင်ကြီးကြီးလမ်းမှာကျွန်တော်တို့ဟိုရှုပြီးသားတရားဘက်ကိုပြန်သွားတဲ့လမ်းအဲ့မီဒါဝိုင်းတော့မှသူတို့တက်ဆွဲတာလေအဲ့ကိုပြန်တာပေါ့မနေ့ကညသူတို့ကျိုးတရာတိတ်ကနေပြန်တဲ့ချိန်မှာသူတို့ကာပူးချိန်ဖြစ်တော့တော့မှ9နာရီလောက်7နာရီလောက်ဖြစ်တော့တော့တလန်းလုံးပြည့်ပြီးပြန်သွားတာညအဲ့နားမှာ6ရောက်9ရောက်လောက်ကြောက်သွားတယ်ညအဲ့မှာကလေးတယောက်လည်းပါတယ်ဗျအဲ့ဆိုင်ထဲမှာသူ့ဘာသူသူ့ဆိုင်ထဲမှာပေါ့ဒါပေမဲ့ဆိုင်ထဲမှာဆိုရင်မှဆိုင်ရှိမှာပေါ့ကင်းဆိုင်စောင့်နေကြတယ်နေမှာပေါ့အကြီးရအဲ့သူတို့အဲ့လိုတွိုင်းလာရင်လည်းပြစ်ခတ်သွားတယ်ကလေးတယောက်လည်းညပေါ်ရင်ပြစ်သွားတယ်နောက်လူကြီးကလည်းည5 6ရောက်လောက်ရှိတယ်လိုင်နာသေးဘူးဒီကကိုရင်းတော့ကိုမနေရတော့ဘူးဒီဟာဝါလေးရက်ကွက်တရားဟိုဟာတငယ်ချင်းတယောက်ကသူတို့အဲ့ညာဦးလေးတယောက်အလောင်းပြောက်လို့ပေါ့ဗျာပြောမယ်အဲ့ကျွန်တော်လမ်းညွန်ပေးတယ်နင်တို့ခိုင်တာဆေးဝင်မှာပဲတော့ရှာမှရမယ်ငါတို့သူကမြောက်ကလာပြတဲ့တဲမှာမပါဘူးလို့ပြောလိုက်တော့ခိုင်တာဆေးဝင်မှာသူတို့မနေရတဲ့အားလုံးမရေခဲ့တဲ့တဲမှာအလောင်း80ထုတ်ပြတယ်တဲ့အကြည့်ကြည့်ထားတဲ့လူတွေအကုန်80ရှိတယ်လိုင်နာဆေးဝင်ထဲမှာမနေရညာတိဘူးဒါပေမဲ့ကျွန်တော်တို့ညာဘက်ပြတဲ့ဟာတွေမပါဘူးပေါ့နော်ညာဘက်ထပ်ပြတဲ့ဟာတွေပဲပေါင်းမယ်ဆိုတော့80ဝန်းကျင်လောက်ရှိလိမ့်မယ်လိုင်နာဆေးဝင်ထဲမှာ
လမ်းမကဆနပြတရိတ်တွေကိုအချမ်းဖက်ဖြူခွဲတာကြောင့်တိတ်ဆုံးသူ80ထက်မနည်းရှိနေတဲ့ထိုင်တာရာကကြာဆုံးသူအရေအတွက်ဟာဒီထက်ပိုပြီးများနိုင်တယ်လို့ဒေသခံတွေနဲ့လူမှုအဖွဲ့အစည်းတွေကပြောပါတယ်။တိတ်ဆုံးသူတွေကိုစစ်ကားပေါ်တည်ဆောင်သွားတာနဲ့ပျောက်ဆုံးသူတချို့လည်းရှိနေသေးပါ။လမ်းမကိုထွက်လာတဲ့သူတွေကမကကိုယ့်ရဲ့နေအိမ်ထဲမှာပါလုံခြုံမှုမရှိတော့တဲ့ရက်ကွက်နေပြည်သူတချို့ဟာလည်းမနေ့ကစပြီးတော့ဒီကနေ့အထိနေရပြောင်းရွှေ့တာတွေရှိနေပါတယ်ရှင်။